ကရင်နီဒေတာလွိုက်ကော်ကနေပြီးတော့ဒီမော့ဆိုဘက်ကိုဥတီပြီးတော့အားဖြည့်လာနေတဲ့စစ်ကောင်စီတပ်နဲ့ကရင်နီပူးပေါင်းတပ်တို့ကြားမှာတော့နေ့စဉ်ဆိုသလိုနှစ်ဖက်တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေတယ်လို့ဒေတာခန်တွေကပြောပါတယ်။နောက်ပြီးတော့စစ်ကောင်စီတပ်ဖွဲ့တွေဖြတ်တန်းသွားလာနေတဲ့နယ်မြေတလျှောက်မှာတော့ဒေတာခန်တွေရဲ့နေအိမ်တွေမိလောင်ဖျက်ဆီးခံနေရပါတယ်။ကရင်နီဒေတာဘက်ကစီးရဲနောက်ဆုံးရအခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့အလိမ္မာကတင်ပြပေးထားပါတယ်။
လိုက်ကောကနေဒီမော့ဆိုမြို့နယ်ကိုပြည်အောင်စုလမ်းမကြီးအတိုင်းဥတီလာနေတဲ့စစ်ကောင်စီတပ်နဲ့ဂရီနီဒေသခံပူးပေါင်းတပ်တို့အကြားနေ့စဉ်ဆိုသလိုနှစ်ဖက်တိုက်ပွဲဖြစ်ပွားနေတယ်လို့ဒေသခံတွေနဲ့အကဲခတ်တွေကပြောပါရယ်ဂရီနီပြည်ကြားကာလအုပ်ချုပ်ရေးကောင်စီ IEC အတွင်းမှလည်းဖြစ်ဂရီနီလူ့အခွင့်အရေးတည်ထောင်သူလည်းဖြစ်တဲ့ကိုပညာကစီရင်တင်မာမှုအခြေအနေနဲ့ပတ်သက်လို့အခုလိုပြောပြပါရယ
်ဘာကောလာလေကရေအသဖြစ်တော့ဗောနော်ခုတော့စစ်ကောင်စီကတော့တချို့နေရာတော်များဗောနော်အထူးဖြင့်ဒီရကော်ကနေဒီမော့ဆိုလမ်းပိုင်းကိုတော့သူတို့တော့ဟိုရောက်နေပြီဗောနော်အထူးဖြင့်တော့တရက်နှစ်တစ်ထက်ကိုသူတို့တွားနေတော့ဗောဒါပေမဲ့တိုက်ပွဲကတော့ရတိုင်းလို့ရှိပါတယ်ဟုတ်ဟို KNDF ကလည်းကြည်ညာထားတာရှိတော့ဗောနော်တရက်တလောက်တော့တရက်နေရာနဲ့စစ်ကောင်ထိုးလာပြီးတော့မှငွေတော်မှာရှိတဲ့တက်နေတဲ့ကိုသူတို့ဝင်သွားတော့ဗောနော်ခမရတာကတော့လက်နေအားတနေခေရနေကိုတွားဖြစ်ပြတာလည်းဖြစ်ဖို့များပါပါဟုတ်
ဩဂတ်လတရနေ့ကစပြီးတော့လွိုက်ကော်ဒီမော့ဆိုလမ်းမကြီးတလျှောက်စစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ကိုတော်လိုင်းရဲတပ်တွေကပိတ်ဆို့တိုက်ခိုက်ခဲ့ရာပန်ကန်ဒေါ်ပိုးစီ6မိုင်ဆန်ပြကျေးရွာတလျှောက်မှာရက်ဆက်ဖြစ်ပွားခဲ့ကြောင်းစက်တင်ဘာလတရနေ့ကဂရီနီအမျိုးသားများကကွယ်ရေးတပ် KNDF ကထုတ်ပြန်ထားပါတယ်တိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကထိခိုက်မှုများပြားသလိုခဲယံမိကြောက်တွေကျန်းမာရေးပစ္စည်းတွေသိမ်းဆည်းရရှိကြောင်းနဲ့အခုချိန်ထိလွိုက်ကော်ဒီမော့ဆိုလမ်းမကြီးတစ်လျှောက်မှာထိတွေ့တိုက်ပွဲတွေနေ့စဉ်ဖြစ်ပွားနေဆဲဖြစ်တယ်လို့ဖော်ပြထားပါတယ်။လက်တလောတိုက်ပွဲဖြစ်ပွားတာမရှိပေမဲ့စစ်ရေးတင်းမာနေဆဲဖြစ်ကြောင်းလဲ KNDF ဗဟိုပြည်သားရေးတာဝန်ရှိသူတားရဲဆိုးကပြောပါတယ်
။ဒီရက်ပိုင်းကတော့ဒါတိုက်ပွဲနည်းနည်းပြန့်ညင်သွားတယ်လို့ပြောလို့ရပါတယ်ဗျ။စစ်ကောင်စီကတော့ဒီဒီမော့ဆိုမြို့နယ်အထက်မှာရှိတဲ့သူတို့ရဲ့အခြေခံတပ်စခန်းတွေတဲကိုလူတွေနဲ့ခရိုင်အင်အားတွေဖြစ်တင်ဖို့အတွက်စစ်ကြောင်းထိုးတာဖြစ်ပါတယ်
တိုက်ပွဲဖြစ်ပွားနေတဲ့တစ်ချိန်တည်းမှာပဲလွိုက်ကော်ဒီမော့ဆိုလမ်းမကြီးဘေညာဒေါ်ပူစီနဲ့6မိုင်ဆက်ပြကျေးရွာတဝိုက်ကနေအိမ်90လောက်မီးရှို့ဖျက်ဆီးခံခဲ့ရတယ်လို့လည်းကိုပညာကပြောပါတယ်
ကျွန်တော်မြို့တိလောက်ကတော့အိမ်တွေကိုရက်တိုင်းပေါ့အခုဒီအပတိပေါ့နော်အကျေပတ်ကနေအခုပတိကရက်တိုင်းကြီးပါမီးတွေရှို့နေတော့ပေါ့ကျွန်တော်တို့ခံရတာကအခုလောက်ဆိုရင်တော့40အိမ်အနည်းဆုံးအင်ချင်40 50တော့ချို့ခံနိုင်ပြီလို့ကျွန်တော်ပြောလို့ရတော့ဒါပိုင်းတောက်လျှောက်ကတိုက်ပွဲတွေဖြစ်ပါတယ်အနည်းငယ်များတော့ရတန်းလို့ရှိပါတယ်ဟုတ်ဟုတ
်စစ်တပ်ကဒေသခံနေအိမ်တွေမီးရှို့ဖျက်ဆီးတယ်ဆိုတော့ပြောဆိုမှုနဲ့ပတ်သက်လို့တုတ်ပြန်ချက်ရရှိဖို့စစ်ကောင်စီရဲ့ကြားပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူလက်ထောက်ညွှန်ကြားရေးမှူးဦးစာနီမောင်ကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့မရရှိခဲ့သလိုကရီနီဒေသကစီးရီးတင်းမာမှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့လက်တလောစစ်ကောင်စီကလည်းသတင်းထုတ်ပြန်ထားတာမတွေ့ရသေးပါဘူးရှင်